ဩစတြေးလျနိုင်ငံဖက်ဒရယ်အစိုးရရဲတပ်ဖွဲ့နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကြားဆက်သွယ်ပန်းတပ်မှုရှိနေတာကိုဩစတြေးလျရဲတပ်ဖွဲ့ကဝန်ခံပြောဆိုတဲ့အကြောင်းဒီနေ့ထုတ် ABC သတင်းမှာရေးသားထားပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်အရေးယူပိတ်ဆို့ဖို့ဩစတြေးလျအစိုးရပေါ်တောင်းဆိုနေချိန်မှာပဲမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ဩစတြေးလျရဲတပ်ဖွဲ့ကြားပတ်သက်မှုတွေကို Greens Party ကအထက်လွှတ်တော်မှ Jordan Steele John ကအထက်လွှတ်တော်မှစစ်ဆေးမေးခွန်းထုတ်ခဲ့တာပါ။ဩစတြေးလျဖက်ဒရယ်ရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီး Ian McCarthy ကမြန်မာရဲတပ်ဖွဲ့နဲ့ဆက်နွယ်ပတ်သက်မှုတွေဟာတင်နန်းပေးတာမျိုးစွန့်ရည်မြင့်တင်ပေးတာမျိုးမဟုတ်ဘဲမူရစ်ဆေးဝါးတိုက်ဖြတ်ရေးလို့ဩစတြေးလျဘက်ကလိုအပ်တာတွေအတွက်ဖြစ်ကြောင်းတုံ့ပြန်ဖြေကြားခဲ့တာကို ABC သတင်းမှာရေးထားပါတယ်။ဩစတြေးလျနိုင်ငံလမ်းမတွေပေါ်ရောက်လာတဲ့မိတိုင်းအဖန်ပင်းစိတ်ကြောင့်ဆေးပြားတွေရဲ့80ရာခိုင်နှုန်းဟာမြန်မာနိုင်ငံကရောက်လာတာလို့လည်းရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီး Ian McCarthy ကပြောပါတယ်။ဒါကြောင့်လည်းမူရစ်ဆေးဝါးတိုက်ဖြတ်ရေးရွေးချက်တွေအတွက်သတင်းချက်လက်ဖလှယ်ဖို့နိုင်ငံရဲတပ်ဖွဲ့အကြားအကန့်အသတ်နဲ့ဆက်ဆံနေတဲ့အကြောင်းပြောဆိုသွားတာပါတက်ကြွလှုပ်ရှားသူတွေကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဟာဒီမိုကရေစီရေးလှုပ်ရှားသူတွေကိုဖိနှိပ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတယ်ဆိုပြီးဆက်ဆံရေးဖျောက်တောက်ဖို့ပိတ်ဆို့တန်းခတ်ဖို့တောင်းဆိုနေကြပါတယ်ဩစတြေးလျစစ်ကတော့မြန်မာစစ်ကောင်စီပေါ်ပိတ်ဆို့တန်းခတ်ဖို့စဉ်းစားနေစေဖြစ်ကြောင်းတုံ့ပြန်ပြောဆိုပြီးဘလို့အရေးယူဖို့စဉ်းစားနေတယ်ဆိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး